ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အကြားနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသရင်းလုံခြုံရေးစစ်ဆေးမှုတွေနဲ့တင်းကျပ်ထားတဲ့ကြားမှာပဲမင်းများမြို့နယ်ကြောက်ခုတ်ကြီးရွာဥက္ကဋ္ဌ February 12ရက်နေ့ညဘက်မှာတနက်နဲ့ပြစ်ခတ်လှုပ်ကြံခံခဲ့ရပါတယ်။ဒီလိုပြစ်ခတ်လှုပ်ကြံခံရမှုနဲ့ပတ်သက်ပြီးလူမှုကူညီရေးလှုပ်ဆောင်နေတဲ့မင်းများမြို့နယ်ကျန်းရိပ်ဂယုနာFoundation တာဝန်ခံဦးသိန်းထွန်းကို VOE သတင်းတောင်နိုင်ကွင်းကဆက်သွယ်မေးမြန်းတာမှာအခုလိုစတင်ပြောဆိုပါရစေ
။ဒီနေ့ကျမျိုးနဲ့ကြောက်ခုတ်ကြည့်ရောဥက္ကဋ္ဌပဲသူကမင်းများရဲ့တောင်ဖက်ကိုသူကနေကမောင်ကျော်တဲ့85ကမင်းညာဟို7000ကျော်လောက်မှလို့ပြောတယ်အဲ့ဒီရောသွားတယ်ကတော့7000ခွေလောက်မှရောသားတယောက်နဲ့သူတွေကအိမ်ထဲမှာစကားပြောနေကြတာပေါ့အဲ့ဒီချိန်မှာလူမရောက်ပါတယ်လို့ပြောတယ်သူကနောက်ကတယောက်ခြေကတယောက်ပါတယ်လို့ပြောတယ်ခြေကလူကမျက်နှာကိုအဲရုပ်ဖက်တတ်တယ်ဟွာကသူ့ကိုဖြေခိုင်းပြီးတော့ဟိုလူကိုလိုက်ပစ်တာသူအိမ်ခန်းမှာပေါ့ပစ်တာလက်ချက်ပါခင်ဗျအဲ့ဒီနေရာမှာပဲပွေရှင်းပြီးဆုံးပါလေ
ဟုတ်ကဲ့ဥမောင်ကျော်ကိုပယ်ဖွဲ့စည်းကနေဘာကြောင်းကြောက်အခုလူလှုပ်ကြံရတယ်လဲဆိုတာဘယ်လိုသိရှိထားပါလဲခင်ဗျ
အဲ့ဒါတော့တည်ဘူးခင်ဗျဘာကြောင့်လဲဖြစ်တယ်ဘာကြောင့်ဟိုလုတ်ကြခံရတယ်ဆိုတာတော့ကျွန်တော်လည်းမသိဘူး။ဘယ်ဖွဲ့ခြေကဘယ်သူဘယ်ဝါလာဖြစ်တယ်ဆိုတာတော့မသိရဘူးလေ
။ကာကြကန်ရှင်မိသားစုတွေကကောဒီလိုပြစ်ခတ်သူဒီဖြစ်စဉ်တွေကိုဘယ်လိုပြောဆိုပါလဲခင်ဗျ
။သူကမင်းလေးကတော့ဟိုတည်တဲ့လူတို့မြင်လိုက်တာပေါ့နော်။ဒါပေမဲ့ဉာဏ်နဲ့ဆုံးလို့ဆိုတော့သူကမှန်မှန်မရဘူးလေ။သူကမင်းကအသက်ကဟိုရှင်းနေအမင်းလေးတွေရှိတာ။
ခုလိုပြစ်ခတ်လှုပ်ကြံခံရတဲ့ဖြစ်စဉ်တွေမှာအာဏာပိုင်တွေကတော့ဘယ်လိုအေးအေးဆောင်ရွက်မှုတွေရှိနေပါလဲခင်ဗျာ
အာဏာပိုင်တွေကမနေ့ကဟိုရေးတွေကနေပြီးတော့အစ်ဒီရောကိုညာတင်းစင်းပဲတော့ပြီးတော့အစ်ဒီအလောင်းတွေကိုဆစ်ဆစ်လို့ခင်ဗျာဒီနေ့မနေ့ဆက်တနေ့လောက်မှဒီမင်းပြားကိုရောက်တယ်ခင်ဗျာအာဏာပိုင်တွေကတုံ့ပြန်ချက်မျိုးတော့မတွေ့သေးဘူးခင်ဗျာသူကတရားခံကိုလိုက်ဆိုရန်လုပ်တဲ့ရှိသေးတယ
်ဒီဆုံးသူဥမောင်ကျော်ကတော့နိုင်ငံရေးပါတီဒါမှမဟုတ်တခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုတွေရှိနေပါလားခင်ဗျာ
သူကပါတီဝင်လို့ဟာမကြမိဘူးခင်ဗျာတို့သူကဟိုစီးပွားရေးတွေပါတယ်လေတွေပါတယ်ရှိမှာပေါ့
ဟုတ်ကဲ့အခုလက်ရှိရခိုင်ပြည်နယ်တွင်းမှာပေါ့နော်အစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားဖြစ်ပွားနေတဲ့စီးရေးသိမ်းမှမှုတွေကြောင့်ပေါ့နော်ပြည်သူတွေအနေနဲ့လုံခြုံမှုအားနည်းလာနေတဲ့အခြေအနေမှာရှိနေတယ်လို့ပြောဆိုနေကြတာပေါ့ဆိုတော့ကဒီလိုဖြစ်ပွားနေတဲ့တိုက်ပွဲပေါ်မှာဘယ်လိုအမြင်ရှိနေပါလဲခင်ဗျာ
နှစ်ဖက်ဖြစ်နေတဲ့ဟာကြတော့ပြည်သူတွေကတော့နည်းနည်းဆိုးရင်ကြတာပေါ့နော်ဒီလိုတွေပါတယ်ရပြီးတော့ဆင်းရဲဒုက္ခတွေတွေကလည်းတော်တော်များများဖြစ်နေကြတယ်ဆိုတော့ယေရှုရဲ့အနေနဲ့ဟောစိတ်မကောင်းဖြစ်တာကလွေပြီးတော့ဘာမှတော့မတတ်နိုင်သေးဘူးခင်ဗျ။အဲငင်းချမ်းတာကိုပဲလိုလားနေကြတာကို
မင်းပြမြို့နယ်တွင်မှာပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကပန်းမြောင်ကြီးဝါသာတို့ကိုအမည်မသိတနတ်သမားတို့ကလှုပ်ကြံတပြခဲ့တဲ့ဖြစ်စဉ်တွေရှိနေတယ်လို့ယနေ့ထိလက်သက်မဖော်နိုင်သေးပါဘူး။ဒါ့အပြင်ကြီးရွာအုပ်ချုပ်ရေးမှူးတို့ကိုဖမ်းဆီးတာနိုင်ငံရေးပါတီဝင်တွေကိုလှုပ်ကြံမှုတွေကလည်းဖြစ်ပွားနေတာကြောင့်ရခိုင်ပြည်နယ်တွင်းလုံခြုံရေးအခြေအနေအားနည်းနေဆဲဖြစ်ပါတယ်ခင်ဗျာ။